ဂျပန်ဧကရစ်တဲ့နာရူဟီတိုရဲ့ချီနန်တပ်ပွဲအခမ်းအနားတက်ရောက်မဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံတိုကျိုမြို့တော်ကိုတနင်္လာနေ့ကဆက်ရောက်သွားပါပြီ။ဂျပန်အစိုးရရဲ့ဖိတ်ကြားချက်နဲ့တွေ့ရောက်တဲ့ခီးစဉ်အတွင်းမှာတော့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်အတိုင်းအတာရုံးဝန်ကြီးဦးကျော်တင်ဆွေ၊စီမံကိန်းငယ်ဗန္ဒာရေးဒုတိယဝန်ကြီးဦးဆောင်တို့လိုက်ပါသွားပါတယ်။တနင်္လာနေ့ညပိုင်းတိုကျိုကိုဒေါက်ဆန်းစုကြည်ဆက်ရောက်လာချိန်မှာတော့ဂျပန်ရောက်မြန်မာတွေကြိုဆိုခဲ့ကြပါတယ်။မေလ၁ရက်နေ့ကဆက်လို့တာဝန်ယူခဲ့တဲ့ဂျပန်ဧကရစ်တဲ့နာရူဟီတိုကအောက်တိုဘာလ22ရက်နေ့အင်ဂါနေ့မှာတရားဝင်နန်းတပွဲကျင်းပမှာဖြစ်ပြီးကမ္ဘာတစ်လောကတော်ဝင်မိသားစုတွေနိုင်ငံခေါင်းဆောင်တွေဂုဏ်သွေးရှိပုဂ္ဂိုလ်200နီးပါးတက်ရောက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခုတချင်ဂျပန်ခီးစဉ်ဟာဆိုရင်တော့တတိယမြောက်ခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းတွားရောက်ခဲ့တဲ့ဂျပန်ခီးစဉ်အတွင်းမှာတော့ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတွေ့ဆုံခဲ့ပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုငင်းကြဲရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်တွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ကျင်းလက်ပြတာဖွံ့ဖြိုးရေးအတွက်လမ်းပန်းဆက်သွယ်ရေးနဲ့ရှေ့ဆက်တိုးတက်ရရှိဖို့အထူးအရေးကြီးတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့သလိုပဲမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျပန်ရဲ့ထောက်ပံ့မှုတွေကိုကျေးဇူးတင်တယ်လို့လည်းပြောဆိုခဲ့တာပါအခုခီးစဉ်အတွင်းမှာတော့စီမံဘဏ္ဍာဒုဝင်ကြီးနဲ့ကိုယ်စားလှယ်အဖွဲ့လဲလိုက်ပါသွားတာကြောင့်ဂျပန်အစိုးရနဲ့မြန်မာစီးပွားရေးဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးပွဲရှိပါတယ်